မြန်မာရဲတပ်ဖွဲ့ကိုဒရုန်းဖြတ်လက်နဲ့ရောင်းနေတဲ့စင်ကာပူကုမ္ပဏီတစ်ခုကဆက်အာဏာသိမ်းပြီးမှနောက်ထပ်ရောင်းချတာကိုရပ်ဆိုင်းလိုက်ပါပြီ။ဒါအပြင်မြန်မာနိုင်ငံကအဓိကလေဆိပ်တစ်ခုနဲ့လုပ်ငန်းသဘောတူညီချက်တစ်ခုကိုလည်းဖြတ်သိမ်းလိုက်ပြီလို့ TRD လို့သူကခေါ်တဲ့စင်ကာပူကုမ္ပဏီရဲ့အရာရှိသူကဆိုပါတယ်။တရားဥပဒေစိုးမိုးတဲ့လူဖွဲ့စည်းတစ်ခုဖြစ်ပြန်ပြီးထူထောင်နိုင်တဲ့အချိန်ထိဒရုန်းဖြတ်လက်နက်တွေမြန်မာနိုင်ငံကိုရောင်းချဖို့အစီအစဉ်မရှိပါဘူးလို့TRT ကုမ္ပဏီစီမံညွှန်ကြားရေးမှူးဆမ်အောင်ကရိုက်တာသတင်းဌာနကိုပြောပါတယ်။ဒါအပြင်ဒရုန်းဖြတ်လက်နက်တွေကိုရန်ကုန်နိုင်ငံတကာလေဆိပ်အတွက်ရောင်းဖို့အရင်ကစီစဉ်ထားတာကိုလည်းဖြတ်သိမ်းလိုက်ပြီလို့သူကဆက်ပြောပါတယ်။မကြာသေးခင်နှစ်ပိုင်းတွင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးလုပ်ခဲ့တဲ့စင်ကာပူနိုင်ငံကနေကုမ္ပဏီ12ခုလောက်ဝယ်လုံနေရမှာဒီ TRT ကုမ္ပဏီလည်းပါဝင်ပြီးဆက်အာဏာသိမ်းပြီးမှတော့ဒီကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးဆက်မလုပ်ကြဖို့ပြစ်မှတ်ထားဖိအားပေးခံလာနေရပါတယ်။မြန်မာစစ်တပ်အနေနဲ့ဖေဖော်ဝါရီ1ရက်နေ့ကအာဏာသိမ်းခဲ့ပြီးရွေးကောက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ပါဝင်လူ900ထက်မနည်းထိန်းသိမ်းထားခဲ့တဲ့အပေါ်နိုင်ငံတကာကတန်ခတ်အရေးယူတာနဲ့တပိတ်မှောက်တာတွေကြဲကြဲပြန့်ပြန့်လှုပ်လာနေပါတယ်ခင်ဗျ။